ဲ့ခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မင်္ဂလာပါ VOE ကိုအိယာဝင်နိုင်နားထောင်ပါလေအိယာနိုးရင်လည်းနားထောင်လိုက်ရမှနေသားထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာ Radio ထုတ်လွှင့်ချက်ကိုအောက်မှလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်တဲ့အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုပြီးရေးလာပါတယ်
မြန်မာစစ်တပ်ကတရေမှောင်ချတဲ့ VOE ရေဘလို့မှတုံးမရပါဘူး။ဒါကြောင့် PSI ပဲကြည့်နေရပါတယ်။ VOE ဝိုင်းတော်သားများကြမ်းပါပါစီလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေလဲဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ်
။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီတော်ရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်နော်။နောက်ထပ်တော်ရရှင်ဆမ်မြူအယ်ဆန်ဆိုတဲ့တော်ရရှင်ကတော့သူတည်ချင်တာတခုမေးလာတာပါ။မက်ချင်းမော်ရဲ့အင်္ဂလိပ်စာဆိုတဲ့page လေးရှိသေးလားရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျွန်တော် VOE Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်တစ်တည်းကိုတင်ပေးနေပါတယ်မကြီးမော်ရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါရဲ့နော်ကျွန်တော်ရဲ့ VOE Internet စာမျက်နှာပေါ်မှာဆိုရင်တော့ကျွန်တော် bambi.voenews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြီးရှာကြည့်နိုင်ပါတယ်အဲ့နေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က Messenger ကမေးလာလို့ Messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါရဲ့နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီကသောရရှင်တယောက်ကတော့အကျန်းဖက်စစ်တပ်နေမြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့မြန်မာနိုင်ငံကလူလူရင်ဆိုင်နေရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသပ်ချက်ကိုအခုလိုမျိုးရေးပြောလာပါတယ်
။မင်္ဂလာပါ view ဖွဲ့သားများခင်ဗျာ။အလုံးကိုစိတ်နှစ်ပါးကျမ်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါရယ်မြမပြည်သူတွေဟာနေ့စဉ်ဒီတိုင်းမြမစစ်တပ်ကအကြမ်းဖက်တဲ့လူရဲတွေနဲ့ရင်ဆိုင်နေရပါရယ်ရွာတွေကိုဝင်းနေအိမ်တွေကိုမိရှုပြည်သူတွေရဲ့အုပ်စာပစ္စည်းတွေကိုလူလူဖျက်ဆီးအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံပြင်းဝေဟင်ကနေလည်းကြက်တိုက်လီရင်တွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရသားတွေလည်းတေးချပြီးတော့စစ်ရဇွေမှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျွလွန်နေတာကဘာတိနိုင်ငံကအသည့်ဖြစ်ပါရယ်မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ်။ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးပြည်ညင်စာတမ်းပါအခြေခံချက်များဖြစ်တဲ့တိုက်ပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စည်းစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင် R2P ဝင်ရောက်ဆောင်ရွက်ရမှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်။ဒါကြောင့်မို့နှစ်နှစ်ကျော်ကာလအတွင်းမှာစူးရတဲ့စစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကို R2P ဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပေးပါခင်ဗျာ
။ဒါကဒီသောရရှင်ရဲ့ကိုပိုင်သုံးသက်ချက်ဖြစ်ပါရင်စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီ။ဘာကြောင့်ပါလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါရယ်။နောက်ထပ်ကိုပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပေးပါခင်ဗျာ။တရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထုပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယကောင်းတွေမဟုတ်တော့အရင်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကပါလွန်မိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်။ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးတော့လုံလုံရေးရမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOE ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူသိထားတာလေးသူစိုးရိမ်နေရလေးကိုသတိပေးခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျမ်းမာကြပါစီဗျာ။ VOE ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါ။ကျေးဇူးအများကြီးတင်ပါတယ်ဗျာ။ကျွန်တော် VOE နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြခြင်းသာရှိလို့ပါ။ အဲ့ဒါကဘာလဲဆိုတော့ Mitel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပေးပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mitel operator ကပို့လာတဲ့ message ပါ
သူကဒီစာရေးမှာပြောသွားတယ်လို့ပဲသူဖုန်းမှာရရှိတဲ့ဒီ Mitel ကရရှိတဲ့ဒီ message ကို screenshot ရိုက်ပြီးပို့လာပါတယ်เนาะဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရရောက်သည့်ဂိမ်းကစားခြင်းကြော်ညာထည့်သွင်းခြင်းများဥရေရအရေးယူခံရနိုင်ပါသည်ဆိုပြီးရေးပြီးတတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမမနိုင်ငံမှာ Mitel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message တတိပေးတာမျိုးတွေရမယ်ထင်ပါတယ်เนาะ Mitel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်ရှင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။ကိုအောင်ဆိုတဲ့တော်ရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်ဟပန်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ်
။လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားဖားနှစ်ယောက်လာလဲပါတယ်။နောက်နေ့ကျတော့သူ့အဖေလို့သူပျောက်သွားပါတယ်။သုံးလေးရက်လောက်အဆက်အသွယ်မရပါဘူး။ဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်။သူစစ်ကြောရေးရောက်နေတယ်တဲ့။အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တဲ့ကြားပါတယ်။ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လှုပ်ထင်တိုင်းလှုပ်နေကြတာကိုကျွန်တော်တို့ကငြင်ခံနေရမှာလားဘာလို့တင့်လဲပြောပြပါအောင်
ဟုတ်ကဲ့ပါဒီလိုလာဖမ်းကျင်တိုင်းဖမ်းပြီးတော့ဘာတရင်မှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများအားရရှိတတ်ပါရဲ့နော်အဲ့လိုမျိုးလှုပ်ဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေတင်လို့သုံးဝင်ရနေတယ်ဆိုတဲ့သာရကပဲဖြစ်ပါရဲ့နော်တော်ရှင်နေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့ကအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီ။အချိန်ကြာလေးလေးပိုဆိုးလေးလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုတော်ရှင်နေရေးပို့တဲ့စာတွေမှာတွေ့ရပါရဲ့ရှင်။ဒီထဲမှာရန်ကုန်ကတော်ရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသိပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာဆက်မှုဆောင်ကအထည်ချုပ်စက်ရုံဝန်ထမ်းတယောက်ပါကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ရုံတထေးဘက်ကရောမြန်မာခေါင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘယ်သူကိုပဲတိုင်တိုင်အလကားဖြစ်နေလို့ပါ VOA ကနေပဲအများသိအောင်ပြောပြပေးပါလား VOA ကျေးဇူးတင်ပါတယ
်တော်ရရှင်ရဲ့နေစဉ်ဒုက္ခတွေကတစ်ခုဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှရရချင်ပါတယ်ရှင်ပေါ်ပြတ်ကောင်းမွန်အဆင်ပြေတဲ့နေရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။အားလုံးဘေးရန်နေရခြင်းရှင်ရှင်လန်းချမ်းမြေကြပါစေရှင်။ကျွန်တော်ပြည်ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုရေဒီယိုမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။